စစ်တပ်နဲ့ရဲကအကြမ်းဖက်နေကြပေမဲ့စစ်တပ်ပြဝေးကတော့နေရာအနှံ့မှာဆက်ရှိနေသေးပါအရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာရပ်ပေါင်း၄၄ရဲ့ကြာခဲ့ပါပြီဒီချိန်ကာလအတွင်းမှာအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တိုက်စုံရသူတွေလည်းရာနေချီရှိလာပါတယ်အခြေခံလူတန်းစားတွေနဲ့လူ့သမားအင်အားစုအများဆုံးနေထိုင်ရာလှိုင်းသာယာမြို့နယ်ကတပိတ်တွေကို
ပြည်ကနေ့ရက်တုန်းကပဲအကျန်းပတ်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့စနပြတပိတ်တွေမရှိပေမဲ့လို့လူတွေရက်ွက်တွေတဲ့ဝင်ရောက်ပစ်ခတ်တာနဲ့လူငယ်တွေကိုဖမ်းဆီးတာတွေလုပ်နေလို့ထွက်ပြရသူတွေလည်းရှိနေပါတယ်။
ဟိုရက်ွက်ထဲကကလေးတွေအများကြီးပဲအမသူတို့ဆွဲထားပါတယ်အဲ့လူလာတိုင်းကြောင်းထဲမှာဒီမြောက်မိချုံမယ်လို့လည်းကြားထားပါတယ်အမရက်ွက်ထဲကလူငယ်ကလေးတွ
စပြီးတက်ဆွဲတာမှာတက်ဆွဲပြီးတော့ရက်ွက်ထဲဒီလိုက်ဖြစ်တယ်ရက်ွက်ထဲအိမ်တွေကိုဖြစ်တယ်ရောက်မှအိမ်တွေကထွက်မလာနဲ့ဆိုပြီးပြောတယ်ရက်ွက်ထဲအေးအောင်တိုင်းဘက်ကိုပြန်တဲ့ကလေးတွေပြောတော့မိခွက်စည်းလေးမိခွက်စည်းပတ်လည်မှာလေအမစစ်ကားပေါ်မှာအကောင်လေးတွေအများကြီးပဲဆွဲထားတယ်လို့ပြောတယ်အမအလောလောဆယ်အမအဲ့ဒီလေလိုင်းနာမျိုးနယ်တွေကကျူးကျော်မှနေတဲ့လူတွေအတွက်အဖြစ်ဆိုင်ဆုံးပေါ့နော်သူတို့မှရေမရှိပါဘူးစံမရှိပါဘူးမအကုန်ပြက်လက်နေပါတယ်လိုင်းတရာလုံးဝအမင်းရောက်ရေမဖြစ်နေပြီဒီမှာတော့ဘယ်သူမှမကယ်တော့ဘူးလားလိုင်းတရာကို
လိုင်းတရာမျိုးနယ်အတွင်းမှာလက်နက်ကင်ထားတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်မဖြိုခွဲနိုင်အောင်သူတို့လာရအထက်ကလမ်းတွေဖြစ်တဲ့ကျိုးဒရာနဲ့ဘရင်နောင်ဒရာအနီးကရက်ခွန့်တွေပြည်သူတွေဟာအကာရံတွေကိုတားဆီးခဲ့ကြပေမဲ့လို့မိရှုဖြက်စီခံခဲ့ကြပါတယ်စစ်တပ်နဲ့ရဲကတော့လိုင်းသာယာမျိုးနယ်အတွင်းမှာသာတက်ဆွဲထားပြီး၃ရက်ကြာတဲ့အထိအကြမ်းဖက်တာတွေလုပ်နေကြဆဲဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းကလည်းအောင်စရာတရားကနေတမကုံနာအထိလမ်းတစ်လျှောက်မှာရှိတဲ့အကာရံတွေကိုဖျက်ဆီးတာအပြင်လူအုပ်စုတွေ့ရင်ပြစ်ခတ်ချင်းချောက်တာတွေလုပ်နေတယ်လို့မျက်မြင်တွေ့သူတူကပြောပါတယ်
။အင်းစင်အောင်စရာတရားချင်းညာဘက်ကိုကိုယ်ရင်တွင်ချွေးလိလိုက်မှာကျွန်တော်တို့ဟိုရှိပြီးသားတရားဘက်ကိုပြန်သွားတဲ့လမ်းအဲ့မီးသက်ဝိုင်းနာမှာသူတို့တက်ဆွဲထားတယ်အဲ့ကိုပြန်တာပေါ့မနေ့ကညာသူတို့သူဒရာထိတ်ကနေပြန်တဲ့အချိန်မှာသူကာဖျူးချိန်ဖြစ်သွားတော့မှ9နာရီလောက်7နာရီလောက်ဖြစ်သွားတော့ဟောတလန်းလုံးပြည့်ပြီးပြန်သွားတာညာအဲ့နားမှာ6ရောက်9ရောက်လောက်ကြောက်သွားတယ်ညာအဲ့မှာကလေးတယောက်လည်းပါတယ်ဗျအဲ့ဆိုင်ထဲမှာသူကသူသူ့ဆိုင်ထဲမှာပေါ့ဒါပေမဲ့ဆိုင်ထဲမှာဆိုရင်မှဆိုင်ရှိမှာပေါ့ကင်းထိုင်စောင့်နေကြတယ်နေမှာပေါ့ကြည့်ရတယ်သူတို့အဲ့လိုပဲတွိုင်းလာရင်လည်းပြစ်ခတ်သွားတယ်ကလေးတယောက်လည်းညာဘော်ရီဖြစ်သွားတယ်နောက်လူကြီးကလည်းညာ5 6ရောက်လောက်ရှိတယ်လိုင်းနာဈေးဝင်လူကြီးကကိုယ့်အိမ်ထဲတော့ကိုမနေရဲကြတော့ဘူးဒီရောလေရက်ွက်တရဟိုဟာတငငချင်းတယောက်ကသူတို့အိမ်ရဥလေးတယောက်အလောင်းပြောက်လို့ပေါ့ဗျာပြောရမယ်အဲ့ဒါကျွန်တော်လမ်းညွန်ပေးတယ်နင်တို့လိုင်းသာဆေးဝင်မှာပဲတော့ရှာမှရမယ်ငါတို့သူကမြောက်ကလာပြုတဲ့တဲမှာမပါဘူးလို့ပြောလိုက်တော့လိုင်းသာဆေးဝင်မှာသူတို့မနေရတဲ့အလုံးမောရေခဲတဲ့တဲမှာအလောင်း80ထုတ်ပြတယ်တဲ့အကြီးကြီးကြတဲ့လူတွေအကုန်80ရှိတယ်လိုင်းသာဆေးဝင်ထဲမှာမနေရညာတိရောဒါပေမဲ့ကျွန်တော်တို့ညာဘက်ပြစ်တဲ့ဟာတွေမပါဘူးပေါ့နော်ညာဘက်ထပ်ပြစ်တဲ့ဟာတွေပဲပေါင်းမယ်ဆိုတော့မှ80ဝန်းကျင်လောက်ရှိလိမ့်မယ်လိုင်းသာဆေးဝင်ထဲမှာ
လမ်းမကဆနပြသပိတ်တွေကိုအချမ်းဖက်ဖြူခွဲတာကြောင့်တိတ်ဆုံးသူ80ထက်မနည်းရှိနေတဲ့လှိုင်းသာယာကကြာဆုံးသူအရေအတွက်ဟာဒီထက်ပိုပြီးများနိုင်တယ်လို့ဒေသခံတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။တိတ်ဆုံးသူတွေကိုစစ်ကားပေါ်တည်ဆောင်သွားတာနဲ့ပျောက်ဆုံးသူတချို့လည်းရှိနေသေးပါ။လမ်းမကိုထွက်လာတဲ့သူတွေကမကကိုယ့်ရဲ့နေအိမ်ထဲမှာပါလုံခြုံမှုမရှိတော့တဲ့ရက်ကွက်နေပြည်သူတချို့ဟာလည်းမနေ့ကစပြီးတော့ဒီကနေ့အထိနေရပြောင်းရွှေ့တာတွေရှိနေပါတယ်ရှင်။